ေပရိပခရေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးတိမ်းဆောင်ခဲ့ကြရတဲ့စစ်ပီးဒုက္ခသည်တွေအနေနဲ့မိမိတို့နေရခြင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ပြီးဒေသတွင်းတည်ငြိမ်အေးချမ်းမှုရှိဖို့နဲ့ဒုက္ခသည်တွေရဲ့လူမှုဘဝပြန်လည်တည်ဆောက်ရေးအာမခံချက်ပေးနိုင်ဖို့အစိုးရတာဝန်ရှိသူတွေကိုထိုင်းမြန်မာနယ်စပ်ရောက်ဒုက္ခသည်အရေးလှုပ်ရှားသူတွေကနိုင်ငံတကာဒုက္ခသည်များနဲ့မှတောင်းဆိုလိုက်ကြပါတယ်ပြည်တွင်းတိုင်းရင်းသားနေမျိုးတွေကစစ်ရေးတင်းမာမှုတွေကြောင့်ထွက်ပြေးနေရစဉ်စစ်ဆောင်ဒုက္ခသည်တွေအရေးလဲသက်ဆိုင်ရာတာဝန်ရှိသူတွေအလေးထားဆောင်ရွက်ပေးဖို့တောင်းဆိုကြပါတယ်အသေးစိတ်ကိုမတ်စုမွန်ကပြောပြပေးပါမယ်ရှင
်ဒီကနေ့ဇူလ20ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အထူးအမတ်ဖြစ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာနိုင်ငံတကာဒုက္ခသည်များနေ့အထူးအမတ်အခမ်းအနားပွဲတွေကိုဒုက္ခသည်တွေနဲ့အတူဒုက္ခသည်ရေလှူရှားသူအဖွဲ့အစည်းတွေပူးပေါင်းကျင်းပကြတဲ့အထက်အုံချင်ဒုက္ခသည်စခန်းမှာလည်းဒုက္ခသည်များနေ့ကိုကျင်းပကြပါတယ်ဒုက္ခသည်များနေ့မှာတော့ဒုက္ခသည်တွေကသူတို့ရဲ့အခက်အခဲတွေစိတ်ပူပေးမှုတွေကိုဆန္ဒထုတ်ဖော်ပြသခဲ့ကြတယ်လို့နိုင်ငံတကာဒုက္ခသည်များနေ့အခမ်းအနားကိုတက်ရောက်နေတဲ့အုံချင်ဒုက္ခသည်စခန်းကရင်အမျိုးသမီးအဖွဲ့ KWO ရဲ့ဥက္ကဋ္ဌနော်ဘောညော်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဒုက္ခသည်များနေ့မှာကလေးတွေဟိုအများကြီးကတော့ကျွန်တော်တို့ကြောင်းသားတွေကိုဖိတ်တာများတယ်နိပြီးတော့ကျွန်တော်ရဲ့လှုပ်ရှားမှုတွေကြတော့ကြပြပြန်ခွဲတွေလူကြီးပြန်ခွဲတွေပေါ့နော်ကြပြပြန်ခွဲမှာကြတော့ဟိုကိုကင်းရဲ့သကောတင်နဲ့မြန်မာစာဆိုပြီးတော့ပုံမျိုးရှိပါတယ်ပြီးတော့လူကြီးပြန်ခွဲရှိတယ်စပန်းစကားပြောပြန်ခွဲရှိတယ်အမေးအဖြေတွေလည်းရှိတယ်ပြီးတော့ထိတ်ချီပေါ်မှာပေါ့နော်ဒုက္ခတွေတို့ရဲ့စန္ဒာတို့မိမိရဲ့စာတမ်းမိမိသဘောထားမိမိရဲ့ဟိုစိုးရိမ်မှုပါတွေရှိလဲဆိုတာကိုသူတို့သဘောထားနဲ့စာရေးခိုင်းတယ်လေထိတ်ချီပေါ်မှာရေးလို့ဆိုင်ပြီးတယ်ပြီးတော့ကျွန်တော်တို့ခြေတွေလုပ်တယ်အဲ့ဒီခြေတွေမှာကျွန်တော်တို့ဒီဒီနိုင်ပါရက်တွေနဲ့ဆိုင်ပြီးတော့လည်းတက်လာရဲ့ပို့စာတွေကင်ကြောလည်းခြေလာတယ်ပြီးတော့ကျွန်တော်တို့ pamphlet တွေကိုရေးတယ်ပေါ့နော်လက်ကမ်းဆန်းစာလေးတွေပါတယ
်မြန်မာနိုင်ငံမှာရတားဆွေရလက်ထက်ငြိမ်းချမ်းရေးပေါ်ဆောင်နေချိန်မှာစီရင်တင်းမာနေတဲ့အခြေအနေတွေကြောင့်နေရင်းကိုဆုတ်ခွာပြီးထွက်ပြေးခဲ့ရတဲ့နေဆက်ကဒုက္ခတွေစခန်းတွေကဖြစ်ပြေးဒုက္ခတွေတွေနေရရင်းပြန်လာရေးစီစဉ်နေတဲ့အပေါ်ဒုက္ခတွေတွေဘက်ကတော့တကယ်လို့ပြန်လာရင်တို့အတွက်အမှန်တကယ်စိတ်ချလုံလုံနဲ့ဒေတာတည်ငြိမ်မှုရှိဖို့နဲ့ရေရှည်ဘဝရည်တည်အာမခံချက်ပေးနိုင်မှုအထူးလိုလားကြတယ်လို့လည်းတော့ဘောညော်ကဆက်ပြောပါတယ်
အများစုကတော့ပေါ့နော်တို့ရဲ့ခြံတရတွေကတော့ဒီပြန်နေနေရာဆက်ဆိုင်ရင်းမှာပေါ့နော်လုံခြုံမှုလိုအပ်ပါတယ်တဲ့လုံခြုံမှုရှိမှသာလေတို့အတွက်လည်းလေဟိုသိရမှာနော်အဲတမ်းအများကြီးတော့တို့ပြောတာတော့ဒီနိုင်ငံရေးစနစ်ကွဲတွေဒီမှသာလေနောက်တော့တဲ့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီဥပဒေဟိုဒီဖက်စီပုံပေါ့နော်ဖက်စီပုံတွေကလည်းလေဟိုပြန်လည်ဖြစ်ပြန်လဲဒီမြန်မာပြည်မှာရှိတဲ့ဥပဒေကလည်းတရားဥပဒေစုံမလေးကပြောက်သွားရှိမယ်ဆိုလို့ရှိလဲလေပြန်တဲ့အချိန်ကြလိမ့်မယ်တို့တဲ့လုံခြုံမှုရှိမယ်လို့အများသဘောတွေကတော့အဲ့လိုယူထားပါတယ
်အလားတူမြန်မာနိုင်ငံတွင်းတချင်ပြည်နယ်ရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေဟာလည်းစစ်ကြောထွက်ပြေးနေကြရတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်တိုင်းပြည်လုံးတိုင်းဒေသနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်ပေးဖို့နဲ့ဒုက္ခသည်တွေရဲ့ဘဝလုံခြုံစိတ်ချမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံတကာဒုက္ခသည်များနေ့မှာတောင်းဆိုလိုပါတယ်လို့တချင်ပြည်နယ်တွင်းကစစ်ပြေးဒုက္ခသည် IDPD ရဲ့အရေးလိုက်လံကူညီဆောင်ရွက်ပေးနေတဲ့ဒေါ်နန်ဖောက်ကပြောပါတယ
်။ဒုက္ခသည်တွေရဲ့ဒုက္ခရအများကြီးပေါ့အခုလိုတိုင်းပြည်ဆက်မှာလည်းအခုစစ်ဆောင်နေတဲ့ဟာလို့ပေါ့။အိုးမဲအိမ်မဲပေါ့နေရာမရှိဘူး။ကိုယ်စားမရှိဘူး။ကိုပေါ်ဆိုးနေတာပေါ့။ဒီဒုက္ခတွေအများကြီးပညာရေးကအဓိကအရေးကြီးနေပါပဲ။ခုနေရာဆိုင်ကပိုးပြီးတက်လာတဲ့မိုးတွေဆိုတော့မိသားစုအများအခန်းက၈ပေ၉ပေအဲ့လောက်ပဲရှိတဲ့အခါမှာစစ်တပ်ပြီးနေရတယ်။တချို့ကခန်းတော်မရှိဘူး။ကိုရွာကိုအင်ကြမယ်ဆိုရင်အခုပိုးဆိုးနေတာပေါ့။နေရာရေးချင်လို့ပိုးဆိုးနေတာကြောင့်ကြောက်ကြတာပေါ့။လမ်းတော်လမ်းလာလဲကြောက်တဲ့အခါကျတော့ဒီနေရာဆိုင်ကလည်းပိုးပြီးမှဆိုးရလာတယ်လို့ကျွန်မအနေနဲ့ရှင်းနေပါပဲ
။ဒီခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခတွေစခန်းတွေမှာတော့ဒုက္ခတွေရေရှည်လူနေမှုဘဝရည်တည်နိုင်ရေးနဲ့စားနပ်ရိက္ခာကူညီထောက်ပံ့နိုင်ရေးနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဖြည့်ရှင်နေတယ်လို့သဘာဝဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးဖြည့်ရှင်ပေးနေပါတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကပြောပါတယ
်။ဆက်သွင်းလို့ရတဲ့နေရာရှိလို့ငိုတိုင်းမဲ့ရှိနေတဲ့ဥစ္စာတွေရှိပါတယ်။ဆက်သွင်းလို့ရတဲ့ဘင်္ဂါလီစခန်းတွေရောအတူတူကဒီရခိုင်စခန်းတွေရောဆက်သွင်းလို့ရတဲ့ဥစ္စာတွေဆက်သွင်းပြီးတော့ဒီဈေးရပုံစံအပြန်ပြီးတော့ဒါကိုပြန်လည်ဆောင်ရွက်ပြင်ရဖြစ်ပါတယ်။အစိုးရနေရာကြတော့လည်းကျွန်တော်တို့ကလက်ရှိနေမြတ်တိုင်းမဲ့ဒီတိုင်းမဲ့ဟိုပြန်ပြီးတော့ပြည့်ပြည့်ထိန်းသိမ်းလုပ်ငန်းကိုကျွန်တော်ဆောင်ရွက်နိုင်ဖြစ်ပါတယ်။ဘဝနေထိုင်ရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့အစိုးရရောနောက်ကရှင်နေဒီဥရသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေအားလုံးရောဝင်ဝင်ပြီးတော့ဆောင်ရွက်ပြင်နေပါတယ်။ဒါတော့ ရိတ်ခါထောက်ပံ့နေရတယ်ပတ်သက်လို့လည်းကျွန်တော်ဆက်တော့ခြင်းမရှိပါဘူးဒါကြေတိုင်းပဲရိတ်ခါဘူးဒါဆက်လက်ထောက်ပံ့ပေးထားပြီးတော့ဘုရားပါသူတို့ကိုကြည့်တော့ပုံရက်ဒီနိုင်မှုအစီအစဉ်ရောက်အောင်ဒါကျွန်တော်တို့ကဆက်ပြီးတော့ဖြစ်ပါတယ
်ဒီကနေ့ကြားရောက်တဲ့ဂျွန်လ20ရက်နေ့နိုင်ငံတကာဒုက္ခသည်များအထိမ်းအမှန်၏အဖြစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကထုတ်ပြန်တဲ့ကမ္ဘာတဝက်ဒုက္ခသည်များအခြေအနေဆိုင်ရာအစီအစဉ်ထံသာမှာလည်းစစ်ပွဲအပြင်အကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေကြောင့်ကမ္ဘာတဝက်ဒုက္ခသည်နဲ့စစ်ပေးဆောင် IDP အရေးတက်ဟာတိုးလာနေပြီး2016ခုနှစ်အကုန်မှာတော့ 65.6 တန်းရှိလာလို့3စက္ကန့်တိုင်းမှာလူတဦးစီဟာဒုက္ခသည်ဒါမှမဟုတ်စစ်ပေးဆောင် IDP အခြေအနေကိုရောက်နေကြရတယ်လို့ဖော်ပြထားပါတယ်ရှင်